မြန်မာပြည်ကိုကျန်းမာရေးဆိုင်ရာအကူအညီပေးနေတဲ့ Global Fund အဖွဲ့မြန်မာပြည်ကရုပ်သိမ်းသွားခဲ့ပြီးနောက်ပိုင်းမှာမြန်မာပြည်တွင်းကရောဂါတိုက်ခိုက်ရေးကိစ္စတွေကိုအကူအညီပေးနိုင်အောင်လို့အလူရှင်နိုင်ငံတွေကိုရှာဖွေနေတယ်လို့ဥရောပသမဂ္ဂအရာရှိတွေကပြောပါတယ်။မြန်မာပြည်ကထွက်သွားတဲ့ Global Fund နေရာမှာအစားထိုးဖို့နိုင်ငံတော်တော်များများနဲ့စကားလိုက်ပြောနေတယ်လို့လည်းဥရောပသမဂ္ဂတန်တမန်တယောက်ကပြင်သစ်သတင်းဌာနကိုပြောပါတယ်။အခုကိစ္စကြောင့်မြန်မာပြည်နဲ့ဥရောပသမဂ္ဂအကြားလက်ရှိအနေအထားတွေနဲ့ပြစ်ပခမဖြစ်အောင်လဲဆောင်ရွက်နေရတယ်လို့အဲ့ဒီတန်တမန်ကပြောပါတယ်။မြန်မာပြည်ကိုဒီမိုကရေစီပြောင်းလဲရေးတွေလုပ်နိုင်အောင်ဒဏ်ခတ်တဲ့အနေနဲ့ဥရောပသမဂ္ဂရဲ့အကူအညီတွေကိုရပ်ထားပါတယ်။ Global Fund ဖွဲ့ဟာမြန်မာစစ်ကောင်းဆောင်တွေနဲ့သဘောထားချင်းမကိုက်ညီတာတွေရှိနေလို့ပြီးခဲ့တဲ့နှစ်ဩဂုတ်လကစပြီးမြန်မာပြည်ကိုပေးနေတဲ့ကျန်းမာရေးအကူအညီတွေရပ်ဆိုင်းခဲ့တာပါ။အဲ့ဒီအစလုံးကတော့မြန်မာပြည်ကိုအမေရိကန်ဒေါ်လာမီလီယံ90ပေးဖို့သဘောတူထားခဲ့ပါတယ်။အဲ့ဒီငွေတွေကို AIDS ယောဂတိုက်ချေရေးငှက်ဖျားယောဂနဲ့အဆောယောဂတိုက်ချေရေးတွေမှာအသုံးချသွားဖို့ဖြစ်ပါတယ်။